မြန်မာနိုင်ငံမှာဆီယနာတင်ပြတဲ့နောက်ပိုင်းကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအရေးယူချမှတ်နိုင်ရင်းနဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဖြစ်တပ်မတ်ကြီးဦးကျော်မိုးထွန်းကိုလက်ခံပေးရေးအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်တင်းနှင်းကနေနေကဆန္ဒပြတောင်းဆိုကြပါတယ်။ကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်။
96ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုစက်တင်ဘာ14ရက်ကနေ21ရက်နေ့အထိနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပဖို့ရှိနေတာပါ။ဒါကြောင့်အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာရေးလှုပ်ရှားသူတွေနယူးယောက်မြို့မှာလာရောက်စုဝေးပြီးကုလသမဂ္ဂဆိုင်ရာမြန်မာပြည်အမြဲတမ်းကိုယ်စားလှယ်နေရာမှာပြည်သူအများစုလိုလားတဲ့ဥကြုံမိုးထွန်းကိုပဲပြန်ပြီးလက်ခံနေရာပေးဖို့ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြောင်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြပွဲကိုဦးဆောင်သူဦးနေတင်မြစ်ကပြောပါတယ်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံကနေကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအခု86ကျင်းရောက်ညီလာခံမှာဆက်လက်ထားရှိရင်းနဲ့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဖြစ်တဲ့ IUG ကိုကုလသမဂ္ဂကအသိမှတ်ပြုရဲ့အတွက်ကျွန်တော်တို့က US စတာမကဘူးတကဘာလုံးကကျွန်တော်တို့တစ်ချိန်နဲ့တစ်ပိုင်းနဲ့တောင်းဆိုဆန္ဒဖော်ထုတ်ကြခြင်းဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒါမတိုင်ခင်ကာလလေးမှာပဲကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့193နိုင်ငံကိုကျွန်တော်တို့စာတီးပို့ထားပါတယ်ပြီးတော့86ကျင်းရောက် UNGA မှာအလှည့်ကျတဲ့President ကိုရောကုလသမဂ္ဂအထွေထွေမှုဆိုတော့ကျွန်တော်တို့စာတီးပို့ထားရတဲ့တရားနန္ဒဖုကိုလိုလားတဲ့ဒီမိုစီကိုထုံးကောင်းအောင်လုပ်ပေးတဲ့နိုင်ငံတွေကတော့ကျွန်တော်တို့ကထောက်ခံအားပေးမှုပြုလုပ်လဲမယ်လို့အပြည့်အဝယုံကြည်ပါတယ်ခင်ဗျာ
ကုလရုံချုပ်ရှိဆန္ဒပြပွဲအခမ်းအနားကိုတက်ရောက်လာတဲ့မြန်မာတမန်ကြီးဦးကျော်မိုးထွန်းကလည်းအခုလိုပြောသွားပါတယ
်အခုဒီနေဦးတော်နိုင်ငံမှာကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေအားလုံးကြည့်ရဆိုရင်ကျွန်တော်တို့ရဲ့ပြည်သူသားအဓိကပါဆိုတဲ့ဥစ္စာအရင်ပေါ်တွင်နေဆိုတာအရင်များပါတယ်ဒါကြောင့်ပြည်သူတွေရဲ့အင်အားနဲ့သာပေါ့နော်ကျွန်တော်တို့ဒီစစ်ကောင်စီပြုတ်ကျရေးဒီ Federal Democracy နိုင်ငံကြီးထောင်ဖို့အတွက်ကိုဆက်လက်ပြီးတော့ပါဝင်ဆောင်ရွက်ပေးကြဖို့ကျွန်တော်မြစ်တာရက်ခိုင်လိုပါတယ်
နယူးယောက်မြို့ကဆန္ဒပြပွဲကိုလူဝင်အား900ကျော်တက်ရောက်တယ်လို့သိရပါတယ်ဆန္ဒပြသူတွေဟာကုလသမဂ္ဂရုံးချုပ်ရှိကနေမြို့လေ Times Square အထိခြေတက်ဆန္ဒပြခဲ့ကြပါတယ်အလားတူအာဏာသိမ်းစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူအခွင့်အရေးကောင်စီမှအရေးယူပေးဖို့နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာပြည်သူလူလားတဲ့တန်အမတ်ကြီးကိုလက်ခံပေးဖို့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်းမြန်မာရေးလှုပ်ရှားသူ150ဝန်းကျင်ဆနပြတောင်းဆိုခဲ့ကြောင်းဆနပြဝဲမှာပါဝင်သူကိုထေးအောင်က VOA ကိုပြောပါတယ
်အဓိကရချက်ကတော့လက်ရှိမလက်ရှိမှာလုံးမဲ့စက်တင်ဘာ software ဒီမှာလုံးမဲ့ဟလာဒီဒုခွင့်ရေးကောင်စီရဲ့အစည်းအဝေးမှာလဲကျွန်တော်ကြားတဲ့သတင်းအရတပည့် IWM ကနေပြီးတော့ချက်လက်ပေါင်း2000ကျော်စုဆောင်ပြီးတော့ဒီမြန်မာစစ်ကောင်စီရဲ့ဒုခွင့်ရေးစုဖော်မှုတွေကိုပြပြမယ်ဆိုတော့သိရတဲ့အတွက်ဒါကျွန်တော်တို့အကျန်းကိုကြိုးဆိုတယ်ဒါကိုလည်းကျွန်တော်တို့ထောက်ခံတဲ့ပွဲလေးဖြစ်ပါတယ်နောက်တစ်ခုကပါလဲဆိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီ NUG ရဲ့ကိုယ်စားလှယ်အလောဦးကျော်မိုးထွန်းမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်ဟာပြောင်းရဲ့ပြည်မှာပြုဖို့အတွက်ကိုဟာလာကျွန်တော်တို့ထောက်ခံအားပေးတဲ့ပွဲလေးလည်းဖြစ်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမဲ့48ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံကိုတော့စက်တင်ဘာ23ရက်တနင်္လာနေ့ကစပြီးအောက်တိုဘာလဆန်းအထိကျင်းပသွားဖို့ရှိနေပါတယ်။ဥကြုံမိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဖြစ်ဆက်ပြီးခံနာဖို့မြန်မာရေးလှုပ်ရှားသူတွေဘက်ကတောင်းဆိုနေတယ်လို့ပဲစစ်ကောင်စီဘက်ကလည်းသူတို့ရဲ့အင်ဆောင်အစိုးရကိုကိုစားပြုတဲ့ကုလဆိုင်ရာမြန်မာတမ်မတ်ကြီးဖြစ်ဝါရှင်တန် DC ကမြန်မာစစ်တပ်မှဘုံမူကြီးအောင်သူရင်ကိုစည်ရင်တင်သွင်းထားပြီးကုလသမဂ္ဂရဲ့ကိုယ်စားလှယ်စီစစ်လက်ခံရေးcredential comedy ကအဆုံးအဖြတ်တစ်ခုခုပေးဖို့ရှိနေပါတယ်ခင်ဗျာ